KNU ကိုယ်စားလှယ်အဖွဲ့မှာဘယ်သူတွေပါလဲခင်ဗျာ
ကျွန်တော်တို့ခုနှစ်ယောက်လာတယ်ပထမတစ်ယောက်ကစောအဝင်းရွှေသူကနိုင်ငံခြားရေးဌာနရဲ့တာဝန်ခံပြီးတော့စောစတီဗ်ဆိုတာကသူက CIDKP ပေါ့နော် Committee of Internally Displaced Korean People ရဲ့တပါပတိပြီးတော့နော်ဇူဇနာလာလာဆိုတာကရင်အမျိုးသမီးရေးရာအဖွဲ့အစည်းမှာတာဝန်ကံတယောက်လည်းဖြစ် director တယောက်လည်းဖြစ်တယ်ပြီးတော့နော်ကညောဖော့ဟာကရင်မျိုးသမီးအစည်းအရုံးကပြီးတော့ဆော့အော်ဘောမူကသူဒီနိုင်ငံခြားရေးဌာနမှာအတွင်းရင်မှုဖြစ်တယ်ပြီးတော့လည်းဒီ UNFC ရဲ့ technical support team မှာလည်း member တယောက်ဖြစ်တယ်ပြီးတော့အဲဒီကျွန်မ Blumenization ပါနော်ကျွန်မကတော့ KRC ကရင်ဒုက္ခသည် community ရဲ့အတွက်ပဲအတွင်းရင်မှုနောက်တော့ခါဘလို့မမန်သူကတော့ KNU ရဲ့တပည့်အတွင်းရင်မှုနှစ်ပါနော်အဲ့တော့ကျမတို့ခုနဦးလာခဲ့ပါလေကျမတို့ထွက်လာတာ29ရက်နေ့ပါနော်ငါးရက်တာပေါ့ကျမတို့ဒီလိလရခီးလာပြီးဒီနေ့ကနောက်ဆုံးနေ့ဖြစ်တဲ့တော့မနေ့ကကျမတို့ပြန်မှုရှိပါလေ
ဒီခီးစဉ်ရဲ့အဓိကရည်ရွယ်ချက်ကဘာများလဲခင်ဗျအ
ဓိကရည်ရွယ်ချက်ကဒီ UK နိုင်ငံမှာသူတို့ဖြတ်သန်းလာခဲ့ရတဲ့သူတို့ရဲ့ negotiation ပေါ့ဆင်းရဲဆွေးနွေးတဲ့အစီအစဉ်နဲ့ပတ်သက်လို့ကျမတို့လာလိလချင်းဖြစ်ပါတယ်
ဘယ်ရရောက်ခဲ့ပြီလဲခင်ဗျာ
ကျမတို့ဒီလန်ဒန်မှာနေတယ်ပြီးတော့ကျမတို့ဒီ North Ireland Belfast ကိုကျမတို့သွားပါတယ်နှစ်ရက်ပေါ့နော
်ဟုတ်ကဲ့ဒီခီးစဉ်တည်းမှာအဲ့တော့ဘယ်သူတွေနဲ့များတွေ့ခဲ့ပါလဲခင်ဗျာ
အာကျမတို့တွေ့ခဲ့တဲ့လူတွေကတော့တော်တော်များများလားရှိတယ်ပေါ့နော်အဲ့ဒီထဲမှာ Jonathan Power ရဲ့ Jonathan Power ကဒီ Chief Executive Officer of the Intermediate ပေါ့နော်အာသူတယောက်ပါတယ်နောက်ပြီးတော့ဒီ ThailandHendrik ဆိုတာကတော့သူကအဲ့ဒီ senior research fellow in the conflict ပေါ့သူကတော့ဒီ King's College London မှာသူက professor တယောက်ပေါ့နော်နောက်တစ်ခါဒီ Sir Hood Ott ဆိုတာက police service မှာ officer တူပေါ့နော်နောက်တစ်ခါ Alex Maxkey သူကတော့ဒီ national executive ပေါ့နော် Kelly နဲ့လည်းကျွန်တော်တို့တွေ့ခဲ့ပဲ Gary Kelly ကလည်းသူက national executiveအဲ့ဒီလူတွေနဲ့တွေ့ခဲ့တယ်ပေါ့နော
်ဒီပုဂ္ဂိုလ်တွေတွေ့တဲ့အခါဘာတွေများသိရှိခဲ့ပါသလဲခင်ဗ
ျသူတို့မေးလိုက်ပြီးဟိုအစနေပြီးတော့အဆုံးနေစာအုပ်လည်းမကြည့်ဘူးစာရွက်လည်းမပါဘူးဘာမှမရှိဘူးသူတို့ရဖြတ်ကျော်လာခဲ့တဲ့ဒီအတွေ့အကြုံတွေသူတို့ရှင်းပြတယ်လို့မျိုးဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအထက်မှာကျမတို့လေ့လာမိတာကဘာလဲဆိုရင်ဒီစစ်စာဆွေးနွေးတဲ့အကြောင်းအရာထဲမှာဒီဥဆောင်မှုကအရင်အရေးကြီးတဲ့အကြောင်းတို့နောက်ပြီးတော့ဒီ power sharing ပေါ့နော်ဒီအာဏာခွဲဝင်မှုနဲ့ပတ်သက်လို့ဒါတွေပြီးလို့ရှိရင်လည်းဒီ process တစ်ခုလုံးမှာလူတိုင်းဟာပါသင့်တယ်ပါလဲပါရမယ်ဆိုတာတွေအစားပဲကျွန်တော်တို့သူတို့ဆီကနေလို့လေ့လာမိပါတယ
်ခီးစဉ်ကိုဘယ်သူကစီစဉ်ပေးတာလဲခင်ဗ
ျ intermediate ကကျွန်တော်တို့ဖိတ်ခေါ်ပြီးတော့တာဝန်ယူတဲ့အဖွဲ့အစည်းဖြစ်ပါတယ် intermediate ဆိုတာဒီ London ကပဲပေါ့နော
်ဒီ KNU ကရင်မျိုးသားအစည်းအရုံးနဲ့မြန်မာအစိုးရကြာဆောင်ရွက်နေတဲ့လုပ်ငန်းတွေကိုဘယ်လိုမြင်တယ်လဲခင်ဗျ
တရားတော့ပြောမယ်ဆိုရင်ဒီ account ထဲပေါ်ဖို့အစင်တီဘာမှမမြင်သေးဘူးပေါ့နော်ဒီဆွေးနွေးတာတွေတော့ရှိတယ်အဲ့လိုသဘောဆွေးနွေးတာတွေအများကြီးရှိနေတယ်နောက်ပြဆုံးအစင်ကဘယ်မှာသွားပြီးတော့ဆာရောက်နေတယ်ဆိုရင်ဒီနှစ်ဖက်တက်ဒီလက်နိုင်ရမယ့်စီကံရဲ့ code of conduct မှာပဲရက်နေတယ်ပေါ့ရှေ့လည်းမသွားဘူးကျမတို့ဘက်ကပြင်ဆင်ပြီးတော့မှအဲ့လိုသဘောလားဆွေးနွေးတဲ့အခါမှာဒီအစိုးရဘက်ကတော့သူတို့ပြင်လို့မပြီးသေးဘူးသူတို့ဆင်လို့မပြီးသေးဘူးနဲ့ပဲဒီနေ့ဒီအဲ့ဒါအတိအပြုလည်းမရသေးဘူးအဲ့ဒီအထိပဲရှိသေးတယ်ပေါ့နော်
ဟုတ်ကဲ့အခုလိုက်စာညီလာခံဝတိုးတက်မှုတစုံတရာရှိမယ်ထင်လားခင်ဗ
ျပုံသဘောတူညီချက်ရတယ်လို့တော့ပြောတာပဲပေါ့နော်ဒါပေမဲ့ကျွန်မတယောက်တည်းအနေနဲ့ဒါကျွန်မအနေနဲ့ပဲပြောရမယ်ဆိုရင်အဲ့လိုမျိုးတိုင်းသားတွေတော်တော်များများပါဝင်ပြီးတော့ဆွေးနွေးလာတဲ့အတွေ့အကြုံမလို့ကောင်းနေဖြစ်စေမကောင်းနေဖြစ်စေအဖြေတစ်ခုကတို့အားလုံးလက်ခံနိုင်မယ့်အဖြေထွက်မယ်လို့တော့ကျွန်မအဲ့လိုမျှော်လင့်ပါတယ
်ဟုတ်ကဲ့မြန်မာပြည်ရဲ့လက်ရှိနိုင်ငံရေးကိုအဲ့တော့ခြုံငုံပြီးဘယ်လိုပြောနိုင်မလဲခင်ဗျ
ဒီပနမအပိကရာဆဲတဲ့အထီးတော့ကျမတို့ KNU နဲ့ရထားတာရှိတယ်။နောက်တစ်ခါကဒီအစိုးရနဲ့ပတ်သက်ပြီးတော့တခြားအလို့စွားပြီးတော့ကျမတို့ခေါင်းဆောင်တွေဆွေးနွေးတာရှိတယ်ပေါ့။အဲ့ဒါဒီအပိကရာဆဲပြီးတဲ့အခါမှာဒီတန်ဖက်လိုက်ရှောက်ရမယ့်ကိစ္စတွေလည်းပါသွားတယ်။နောက်ပြီးလို့ရှိရင်ဒီအပိကရာဆဲရေးကနေပြီးတော့မှတနိုင်ငံလုံးဆောင်တဲ့အပိကရာဆဲဖို့အဲ့ဒါဆဲဆွေးနွေးနေတယ်ပြီးလို့ရှိရင်တနိုင်ငံလုံးအပြစ်ခရဆက်ပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးမယ်ဆိုတာတော့ဒါကျမတို့ KNU ကြီးပဲမဟုတ်ပါဘူးတခြားတိုင်းရင်းသားတွေလည်းပါနေပါတယ်ဒါပေမဲ့လို့အစိုးရအနေနဲ့ကတော့သူကဒီ တနင်္ဂနွေလုံးဆောင်တဲ့အပိခရဆေးရေးလက်မထိုးမယ်ဆိုတာဟိုဂျွန်လာရဲ့သူပြောဆိုလာခဲ့တယ်ဒါပေမဲ့ဒီနေ့အထိတော့ဆောင်ရွက်နိုင်တဲ့အားတော့မရှိသေးပါတော့ကျွန်တော်တို့တိုင်းပြည်ရဲ့အဓိကပြဿနာကတော့ကျွန်တော်တို့မြင်လာတဲ့နိုင်ငံရေးပြဿနာပဲဘာဖြစ်လို့စီဒီနိုင်ငံရေးပြဿနာထဲမှာကျွန်တော်တို့တိုင်းရင်းသားတွေလိုလားနေတဲ့ Federal Democracy ကမရှိနေသေးဘူးပြီးလို့ရှိရင်လည်းတန်းတူအခွင့်အရေးလည်းမရှိနေသေးဘူးကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့ဆိုတယ်လည်းမရှိနေသေးဘူးဒါရီယာအစပေါ့ဒီဥစ္စာကနိုင်ငံရေးပြဿနာပဲဒါရီကိုကြည့်ကြည့်လည်းမဆွေးနွေးပေးနိုင်ဘူးဆောင်ရွက်မှုမရှိဘူးဆိုရင်တော့ဒီကျွန်တော်တို့နိုင်ငံရေးကမကောင်းတော့ဘူးလို့ပဲကျွန်မမြင်ပါတယ်နော်
ကရင်ပြည်သူလူထုရဲ့လက်ရှိဘဝတွေကဘယ်လိုရှိတယ်လို့ပြောနိုင်မလဲခင်ဗျာ
အော်အဲ့ဒါတော့တကယ်ပဲဒီစဉ်းစားစရာကြီးဖြစ်ပါတယ်ဒီဘက်မှာဒီကျွန်တော်တို့နိုင်ငံတော့အစိုးရနဲ့အပိခရာဆေးရေးအထိပဲဆွေးနွေးတော့နိုင်ငံရေးပြဿနာဘာမှမဆွေးနွေးနိုင်သေးတဲ့အတွက်ကြောင့်လို့ဒီမှာပြည်သူလူထုတွေရဲ့ဘဝတော့အရင်အတိုင်းပါပဲတခုရှိတာကတော့နည်းနည်းတော့သွားလာမှုမှလွတ်လပ်လာတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်။ဒါပေမဲ့လို့လောက်ကန်စားတော့ခွင့်နေရဘာမှထူးထူးခြားခြားမရှိလာတဲ့အပြင်းအရာကိစ္စတွေတအားများနေတယ်။သူတို့ရဲ့ကိုယ်ပိုင်မြေတွေပျောက်သွားတာတို့သူတို့ရဲ့ကိုယ်ပိုင်မြေစစ်တပ်ကနေပြီးတော့ဝင်ယူတာတို့နောက်ပြီးတော့ဒီစီးပွားရေးသမားတွေလာပြီးတော့မှဒီစီးပွားရေးချဖို့အတွက်နဲ့သူတို့ရွှေ့ပြီးရတဲ့ပြောင်းပြရဒီနေ့အထိအဲသူတို့တချို့မြေယာတွေလည်းရောင်းစားခံလိုက်ရတယ်ဆိုတော့ဒါတွေကအဆောက်အအုံတော့ပြဿနာအများကြီးရှိနေတယ်ကျောက်ခါကြတော့တစ်ဖက်မှာလည်းဒီအနှစ်60အတွင်းမှာဖြစ်လာခဲ့တဲ့ပြည်တွင်းဆရာကြီးစစ်တပ်ဟာဒီပြည်သူလူထုတွေရဲ့ကြေးရွာထဲမှာတော်တော်များများရောက်နေတယ်ဒီနေ့အထိလည်းသူတို့တတ်မဆုပ်ဘူးနောက်လည်းမဆုပ်ပေးဘူးမဖယ်ဘူးဆိုတဲ့ခါကြတော့ပြည်သူတွေရဲ့ဘဝဒီနေ့အထိစိုးရိမ်မှုနဲ့ဒီလုံခြုံမှုမရှိတဲ့ဘဝနဲ့ဆက်ပြီးအသက်ရှင်နေရသေးတယ်ပေါ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့